မြန်မာကျန်းဝေတံမိုးကျဆင်းမှုတွေကိုဟန်တားဖို့ဆိုပြီးဒေါ်လာဈေးကစားတဲ့ဆိုတဲ့ဆွဆွဲချက်နဲ့လူပုဂ္ဂိုလ်တချို့ကိုအထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကနိုင်ငံကျန်းဝေစီမံခန့်ခွဲမှုပုံမှန်နဲ့အရေးယူထားပါတယ်။ဒါဟာ NGO အစိုးရသက်လက်ထက်ဒေါ်လာဈေးကစားသူဆိုတဲ့ဆွဆွဲချက်နဲ့ပထမဆုံးအရေးယူမှုလည်းဖြစ်ပါတယ်။ဒီလိုရကြောင့်မြန်မာကျန်းဝေတံပိုးမကြုံစဘူးထိုးကြတဲ့အနေအထားကိုဘလောက်ကာကွယ်နိုင်ပါမလဲ။ကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်ရှင်
။ငွေကြေးစည်းစားတဲ့သူတွေကိုစစ်ဆေးအရေးယူရမှာ2012ခုနှစ်နိုင်ငံသား3ဝေစီမံခန့်ခွဲမှုပုံမှန်40/43နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစာသုံးလုံးကအရေးယူတာဖြစ်ပါတယ်။စာသုံးလုံးညွှန်ကြားရေးမှူးဦးအောင်မျိုးကအခုလိုပြောပါတယ်။
ဟုတ်ကဲ့တရားဟုတ်ကဲ့ရောက်ပါခင်ဟုတ်ကဲ့ကျွန်တော်အားလုံးဟိုရင်းဆိုင်ဖွင့်ထားတဲ့အားလုံးက9ယောက်တရားဟိုဖြစ်နေတယ်ဟိုအပြေးဟိုဖြစ်နေတာအခုရောက်တိုင်းဟိုဆက်ဆံမှာဟုတ်ကဲ့ဟောဒီနေ့ပြအချိန်တော့ကျွန်တော်တည်ကြတော့ဟိုမဖြစ်ပါဘူးဟောကျွန်တော်တို့ဟိုပေါ့နိုင်ငံသားဝင်စပန်ကပ်ကဘုဟိုပုံမှန်ဟိုနဲ့ဖွင့်လာတာပါခင်ကျွန်တော်40/43ပါဟုတ်ကဲ့ကျွန်တော်တို့ဆက်စစ်နေတော့ခင်အရေးတွက်အားလုံးတည်ကြပြောလို့မရဘူးပေါ့ဟောကျွန်တော်ဆက်စစ်နေတော့မှာဆက်ပြီးတော့ဟိုတက်ကိုခေါ်ယူလို့စစ်စစ်တာလုပ်နေတော့မှာဟုတ်ကဲ့ဒီမိုင်းလာပါပါလေခေါ်ယူစစ်စစ်တာအားလုံးပါလေ
ကျန်းဝေတံမိုးမကြုံစဘူးထိုးကြနေတဲ့ချိန်ဒေါ်လာဈေးကစားတဲ့သူတွေကိုအရေးယူမဲ့အကြောင်းတမနာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးက7/21ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပြီးနောက်ပိုင်းဖမ်းဆီးစစ်ဆေးတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်လုပ်ငန်းရှင်တွေဘက်ကတော့ကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အစိုးရနဲ့ဗဟိုဘဏ်ကိုအကြံပေးတင်ပြနေကြပါတယ်။အခုလိုငွေကြေးကစားတဲ့သူတွေကိုအရေးယူတာနဲ့ပတ်သက်လို့စီးပွားရေးလေ့လာသုံးလက်သူဦးမင်းခင်ကတော့
ဖိုင်နယ်ရှိတဲ့စစ်စီတွေအရေးယူရပေါ့ဗျာ။ဟိုတော့အရေးယူနေတဲ့ဟိုဒီစစ်စွာရီလက်ထက်ကဟိုထိန်းသိမ်းထားပြီးတော့တခါတလေဟိုတယ်မှာတောင်ထားပြီးတော့နောက်မှပြန်လှည့်တာမျိုးတော့ရှိတယ်။ဆိုတော့ဒါကတကယ်အချင်းမဟုတ်ဘူးခင်ဗျာ။ဒီရှိမှာဟိုတာလကလေးအများကြီးရှိတယ်ဆိုတော့ကျွန်တော်တို့တကယ်ဖြည့်ဖို့လုပ်ရမယ်တကယ်ဖြည့်ဆိုရင်ဥပဒေစနစ်နော်ဘာတွေမှန်းနေလဲဘာတွေဖြစ်နေလဲအဲ့ဒါတွေကိုဘယ်လိုတက်မှတ်မလဲနော်အဲ့လိုတက်မှတ်တဲ့အခါမှာလက်ပတ်နေတဲ့စီးပွားရေးတွေမှာဟိုပါဝင်နေတဲ့လူတွေအမှန်ငယ်ဒီလမ်းကြလှုပ်လှုပ်ခဲ့အောင်မလုပ်မလဲဘယ်လိုလုပ်ဆိုင်တဲ့အခြေအနေတစ်ခုကြာကလာအကြောင်းလေးအချင်းကိုဘယ်လိုစီမံခန့်ခွဲမလဲအဲ့ဒါကြီးလိုရတာအဲ့ဒါကြီးလုံနိုင်မှတကယ်ဖြေရရမှာ
ဒီနေ့ညနေပိုင်းမှာတော့ဒီမှာကျပ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာကိုငွေလဲနှုန်း1540ကျပ်ဝန်းကျင်မှာရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကနေစာရင်ဒေါ်လာကိုငွေလဲနှုန်းကျပ်80ကျော်အထိပြင်းပြအားဖြင့်ကျပ်ငွေဘက်ကရေးပြန်တက်လာတာဖြစ်ပါတယ်ငွေကြေးကစားတဲ့သူတွေလိုပဲရွှေဈေးကစားသူတချို့ကလည်းစစ်စေးတာတွေလုံနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးမြဲဒီသတင်းတွေနဲ့ပတ်သက်လို့တော့အတည်ပြုချက်မရသေးပါဘူးကျန်းဝေတန်ဝိုးကြဆင်တာဟာနိုင်ငံကငွေကြေးစည်းကွက်ရဲ့ရိုက်ခတ်မှုဆိုပြီးမြဲမြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ